မြန်မာနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့ ARD မြေအတွင်းကိုပလတ်စတစ်တန်ချိန်120နီးပါးနေ့စဉ်ဝင်ရောက်နေကြောင်းမကြသေးမီကထုတ်ပြန်တဲ့လေ့လာချက်စစ်တမ်းတစ်ခုမှတွေ့ရှိရပါတယ်။ Fauna and Flora FFI နဲ့သံမြန်မာလို့အမည်ရတဲ့အဖွဲ့နှစ်ဖွဲ့ကဒီစစ်တမ်းကိုကောက်ယူခဲ့တာဖြစ်ကြောင်း ARD သတင်းဌာနကပြောပါတယ်။ဒီစစ်တမ်းကိုစကိုင်းမန္တလေးချင်းတွင်မကွေမြဝကျုံးမို့ဒေသရန်ကုန်နဲ့ ARD မြေတစ်လျှောက်က6တွေ့စုံတွေမှာမနှစ်ဒီဇင်ဘာလကစပြီးဒီနေ့ဇွန်လအတွင်းတကောက်ယူခဲ့တာဖြစ်ပါတယ်။ ARD မြေတဲ့ပလတ်စတစ်အမိုက်တွေအများဆုံးဆွန့်ပစ်တဲ့နေရာကမြေဝကျွန်းပေါ်ဒေသဖြစ်ပြီးနေ့စဉ်ပလတ်စတစ်တန်ချိန်32တန်ဆွန့်ပစ်တယ်လို့ဆိုပါရယ်ရန်ကုန်က29တန်နဲ့ဒုတိယအများဆုံးဆွန့်ပစ်ပါတယ်ဆွန့်ပစ်ပစ္စည်းအမိုက်တွေကိုမမှန်ကန်ကန်ဆွန့်ပစ်ဖို့တဲ့စီမံခန့်ခွဲနိုင်မှုအတွက်ဒေါ်လာတန်20ဝန်းကျင်သုံးစွဲဖို့လိုအပ်ပေမဲ့အမိုက်ဆွန့်ပစ်တာမှာပြည်သူတွေကိုသိပညာပေးဖို့ကိုပိုအလေးထားလုပ်တင်ကြောင်းနဲ့စီမင်းစည်းကမ်းတွေနဲ့မူဝါဒတွေချမှတ်အကောင်ထည်ဖို့လိုကြောင်း FFI အဖွဲ့ကကျွမ်းကျင်သူမတ်မေတ္တထွေးကပြောပါရယ်တဘာဝအရေးမြင့်တဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနလက်အောက်ကပတ်ဝန်းကျင်ထိန်းသိမ်းရေးဦးစီးဌာနအနေနဲ့အမိုက်ဆွန့်ပစ်မှုစီမံခန့်ခွဲရေးအတွက်စီမံကိန်းမူကြမ်းတစ်ခုရေးဆွဲနေပါရယ်